ကာဇာပြစ်ခတ်ရဆေးရေးအတွက်ပြန်စီစစ်ထားတဲ့အစိုးပြုချက်တရက်ကိုပြင်ဆင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသအတွင်းအဓိကမိတ်ဖက်တွေအထူးသဖြင့်တော့အီဂျစ်ကာတာနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်နေပါတယ်။အစိုးပြုချက်သစ်ထွက်လာဖို့ရည်သတင်းပတ်အတန်းကြာမယ်လို့ခန့်မှန်းပြီးတော့အတိအကျအချိန်သတ်မှတ်ချက်တွေကတော့ထွက်မလာသေးပါဘူး။ဣစရိနဲ့ဟာမစ်အကြားနောက်ဆုံးသဘောတူညီချက်တည်းရလာစီဖို့အစိုးပြုချက်တည်းကိုအမြန်ဆုံးပြင်ဆင်ဆောင်ရနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမီလာကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဣစရိဝန်ကြီးချုပ်ဟောင်းလည်းဖြစ်အတိုက်ခံခေါင်းဆောင်လည်းဖြစ်တဲ့ရာအယ်လက်ပစ်ကိုတင်းလာနေအစောပိုင်းတွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့ဣစရိအနေနဲ့ဒဇဂန်တွေပြန်လွှတ်ရေးနဲ့ဂါဇာစစ်အဆုံးသတ်ရေးသဘောတူညီချက်တည်းလိုအပ်ပါတယ်လို့လက်ပစ်ကသတင်းတောက်တွေကိုပြောပါတယ်။ကုလသမဂ္ဂလူညွန့်ကောင်စီတဲမှာတော့ဂါဇာဒေသပြန်လည်တည်ဆောက်ရေးနဲ့လူသားချင်းစာနာကူညီမှုဆိုင်ရာအကြီးတန်းကုလသမဂ္ဂအရာရှိ Secret Cuff ကဒီပါလက်စတိုင်းရဲ့သားတွေအခြေအနေကိုတင်ပြပါရတယ်။လူသားစာနာမှုအကျက်တဲကြီးကြောင့်မလို့ဂါဇာဒေသဟာအတိုးအဆူဆူဝဝရှိနေပြီးတော့အဲဒီမှာတော့ချက်ချင်းပဲအပြစ်ခတ်ရဆေးလိုအပ်နေတယ်လို့ကုလသမဂ္ဂအရာရှိကသတိပေးပြောဆိုသွားပါရတယ်။